မြန်မာစစ်ဘောအနေနဲ့ရိုဟင်ဂျာမွတ်စလင်တွေကိုဒဏ်သူရည်တွေဆက်ဆံဖို့အမေရိကန်စစ်မြင့်တန်တမန်တူကဒီကနေ့ပဲတိုက်တွန်းလိုက်ပါတယ်။မြန်မာနိုင်ငံသားတွေလိုပဲရိုဟင်ဂျာတွေကိုလက်ခံဆက်ဆံဖို့လိုအပ်တဲ့အကြောင်းအမေရိကန်လက်ထောက်နိုင်ငံဂျာယီဝန်ကြီးအန်ရစ်ချက်ကပြောကြားခဲ့တာပါ။အင်ဒိုနီးရှားနိုင်ငံကယာယီခေါ်လုံဝင်ပေးထားတဲ့လေစီပြေဒုက္ခတွေစကန်တွေကိုတောရောက်ကြည့်ရှုခဲ့ပြီးနောက်မှာပဲအမေရိကန်တန်တမန်ကမှတ်ချက်ပေးပြောကြားလိုက်တာဖြစ်ပါတယ်။မကြာသေးခင်လာဒီကစားလို့ထောင်နဲ့ချီရဲ့လေစီထွက်ပြေးလာသူတွေအရှိတော်အရှာနိုင်ငံတွေရဲ့ကမ်းခြေတွေကိုရောက်လာခဲ့ကြတယ်လို့နောက်ထပ်လည်းဘင်္ဂလားပင်လယ်ော်နဲ့ကပ်ပီပင်လယ်ပြင်မှာရှိနေနိုင်တယ်လို့ခန့်မှန်းထားကြပါတယ်။အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီဥက္ကဋ္ဌတော်ဆန်းစုကြည်ပါဝင်မြန်မာနိုင်ငံရေးခေါင်းဆောင်တွေအားလုံးရိုဟင်ဂျာရေးပုံမှန်လေးလေးပြောဆိုဖြစ်ချင်းကြဖို့လည်းတိုက်တွန်းနေတာပါ။မြန်မာနိုင်ငံဂျာယီဝန်ကြီးဌာနကတော့လူမောင်ခုံမှုနဲ့တရားမဝင်ရွှေ့ပြောင်းသွားလာမှုတွေကာကွယ်တားဆီးနိုင်ဖို့ကြိုးပမ်းနေတဲ့အကြောင်းဒီကနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။ပြည်ခဲ့တဲ့သတင်းပတ်ထဲမြန်မာပြည်ပိုင်နဲ့မှာရှာဖွေခဲ့ဆဲခဲ့တဲ့လူပေါင်း900ကျော်ကိုလည်းဒီကနေ့မှာပဲရခိုင်ပြည်နယ်တောင်ပြူလက်ဝဲမြို့ကယာယီစခန်းကိုပျောက်ရွှေ့ပေးခဲ့တဲ့အကြောင်းလည်းဖော်ပြထားတာပါ။ဒီချိန်ထဲမှာပဲပြည်အောင်စုလွတ်တော်နာရကပြည်သူ့လွတ်တော်ဥက္ကဋ္ဌသူရဝူရှင်မန်းကလည်းကုလသမဂ္ဂထွေထွေတွင်းရင်းမှုချုပ်နဲ့လူညိုရေးကောင်စီဥက္ကဋ္ဌထံစာရေးသားပေးပို့ပြီးလေစီပြေဒုက္ခသည်တွေအရေးလူကုန်ကူးမှုပြဿနာတွေနဲ့ပတ်သက်လို့မြန်မာနိုင်ငံအပေါ်အထင်မြင်လွဲမှားမှုတွေဖြစ်ပေါ်စေဖို့လူမျိုးစုပြည်ကတ်တွေမကြီးထွားစေဖို့ထူးလေးပေးဆောင်ရွက်ဖို့လည်းတိုက်တွန်းသွားခဲ့ပါတယ်။